ပါလက်စတိုင်းကိုနိုင်ငံတော်အဖြစ်အသိမှတ်ပြုရဲ့အမေရိကန်အပါအဝင်နိုင်ငံတကာရဲ့တောင်းဆိုချက်ကိုအစ္စရေးကသတင်းတွေနဲ့မှပယ်ချလိုက်ပါတယ်။အဲ့ဒီသဘောတူညီမှုမျိုးကိုစစ်ဆင်ညှိနှိုင်းမှုနဲ့လားရနိုင်မယ်လို့လည်းပြောပါတယ်။ပါလက်စတိုင်းနိုင်ငံတော်အဖြစ်သတ်မှတ်ရေးနဲ့ပတ်သက်တဲ့သူ့အစိုးရအဖွဲ့ကတခဲနဲ့ဆုံးဖြတ်ချက်ကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟူကတင်ပြခဲ့တာပါ။ပါလက်စတိုင်းတို့နဲ့နိုင်ငံတကာရဲ့အဲ့ဒီသဘောတူညီချက်ကိုအစ္စရေးဘက်ကပြည့်ပြည့်စုံစုံပယ်ချတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အစ္စရေးနိုင်ငံရဲ့တပတ်တစ်ချက်မှာရှိတဲ့ဂျော်ဒန်မြစ်အနောက်ဘက်ကနေဂါဇာဒေသကိုလွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံအဖြစ်သတ်မှတ်ရေးကြိုးပမ်းမှုတွေဟာ2014ခုနှစ်ကတည်းကရပ်တန့်နေခဲ့တာပါ။ဒါပေမဲ့လည်းဂါဇာဒေသမှာအစ္စရေးနဲ့ဟာမတ်စ်တို့စစ်ပွဲဟာ9လထဲလာရောက်ရောက်လာနေပြီဖြစ်တဲ့အတွက်အမေရိကန်တခြားနိုင်ငံတွေကတိုက်ပွဲတွေအဆုံးသတ်ဖို့ပါလက်စတိုင်းနိုင်ငံထူထောင်ဖို့ထပ်ပြီးတော့တောင်းဆိုလာတာဖြစ်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဆော်ရီအာရေဗျာနဲ့အရှေ့အလယ်ပိုင်းကအခြားအာရပ်နိုင်ငံတွေအပါအဝင်အစ္စရေးနဲ့ပုံမချပြတ်နဲ့ပုံမှန်တန်တမာဆက်ဆံရေးရလာစေမဲ့သဘောတူညီချက်ရအောင်ဆောင်ရွက်ကြဖို့တောင်းဆိုလိုက်ပါတယ်